ကျွန်တော်တို့ကတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်ကိစ္စကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ကတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်ကိစ္စကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ကတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်ကိစ္စကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ကတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်ကိစ္စကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ကတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်ကိစ္စကိုဖြေရှင်းဖို့အတွ
ံကြီးမှာတင်းနှလာနေမနဲ့အစောပိုင်းကကွဲလွန်သွားခဲ့တာပါခေတ်သစ်စင်ကာပူနိုင်ငံကိုတည်ထောင်ခဲ့သူမစ္စတာလီကွမ်ယူဟာ၆ကပ်ကပ်အင်္ဂလိပ်ကိုလိုနီကျွန်းလေးကနေခိမိတိုးတက်တဲ့ကမ္ဘာ့ဗန္ဒာရေးနဲ့ကုန်သွယ်ရေးဆိုင်ရာအချက်အချာနေရာတစ်ခုဖြစ်အောင်ဥဆောင်ပြောင်းလဲပေးခဲ့သူဖြစ်ပါတယ်ဒီမိုကရေစီနဲ့လွတ်လပ်မှုဆိုတာနဲ့ထိရောက်တဲ့အဆိုးရအုပ်ချုပ်ရေးရန်တရားစီးပွားရေးလုပ်ငန်းရှင်တွေအကြိုက်policy တွေချမှတ်ပြဌာနာနဲ့စီကံတည်ဝမှုတွေကိုဦးစားပေးဆောင်ရွက်ခဲ့သူတူဖြစ်ပေမဲ့သူ့လှုပ်ဆောင်ချက်တွေကထွက်လာတဲ့ရလဒ်တွေကြောင့်မစ္စတာလီကွမ်ယူကိုအများကကြီးညိုလေးစားကြပါတယ်။မစ္စတာလီကွမ်ယူဟာတမိုင်းမှာအထင်ကြီးအကြဆုံးတကယ်ကောင်းဆောင်တူဖြစ်တယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကတနင်္လာနေ့မှာပြောကြားလိုက်သလိုပဲအင်ဂျီရောကလည်းသူဟာအမျှော်မြင်ကြီးမားသူတူဖြစ်တယ်လို့အာရှရေးရာတွေမှာမဟာဗျူဟာမြောက်တွေးခေါ်မျှော်မြင်တတ်သူတူဖြစ်တယ်လို့ကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းမစ္စတာလီကွမ်ယူနဲ့တွေ့ဆုံစဉ်ဘဝအကြောင်းနိုင်ငံရေးအကြောင်းကမ္ဘာ့ရေးရာအဖျားပြားတွေကိုပြောခွင့်ရခဲ့တဲ့အတွက်သူ့အနေနဲ့အဖိုးမပြတ်နိုင်တဲ့သင်ခန်းစာတွေကိုရခဲ့တဲ့အကြောင်းတင်းလာနေကကြီးညာချက်ထုတ်ပြန်ပြောဆိုပါရယ်သူဟာတိုင်းပြည်စီးလုံးညီညွတ်ပြီးတိုးတက်သားရွာပြောအောင်ဆွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တူဖြစ်တယ်လို့မစ္စတာလီကွမ်ယူရဲ့တာကြီးလည်းဖြစ်လက်ရှိစင်ကာပူနိုင်ငံဝန်ကြီးချုပ်လည်းဖြစ်တဲ့လီရှန်လုံးကပြောပါရယ
် He inspired us gave us courageKept us together and brought us here. He fought for our independence, built a nation where there was none.
Tu ha chano ro tu te chiwa ao, tati shi ao, adu de kwa let twe lut saung nai ao, chano ro di sin ko yauk la ao swan saung pe kae tu ba. Tu ha chano ro twe lut la ye ya ao, tan pi ma shi de nia tan pi ta khu phit la ao ti thong pe kae tu phit de lo. Singapore naingan da le phit, goun yu win jwa nai ao lut saung pe kae tu phit ba de. Tu lo lu myo chano ro naw ti yauk twe nai lo ma mho ba u.စင်ကာပူနိုင်ငံသားတွေအတွက်ရောတခြားသူတွေအတွက်ပါလီကွမ်ယူဟာစင်ကာပူပါပဲ
အာရှတိုက်တလွားကခေါင်းဆောင်တွေကလည်းလီကွမ်ယူလို့ခေါင်းဆောင်မျိုးဖြစ်ဖို့အတူယူလှုပ်ဆောင်ခဲ့ကြတာပါစင်ကာပူနိုင်ငံကိုတည်ထောင်ခဲ့တဲ့မစ္စတာလီကွမ်ယူဟာမဟာဗျူဟာမြောက်တွေးခွန်နိုင်တဲ့ခေါင်းဆောင်အဖြစ်နိုင်ငံတကာအသံဝိုင်းကအသိအမှတ်ပြုခံရသူဖြစ်တယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောကြားလိုက်ပြီးသူဟာထူးခြားတဲ့အာရှတိုက်ရဲ့ခေါင်းဆောင်တစ်ဦးဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကလည်းပေကျင်းမြို့မှာပြောပါတယ်
Mr. Lee Kuan Yew is a uniquely influential statesman in Asia, and he is also a
Mr. Lee Hao Oza Shiye Nangan Gao Zong Duu Phit Dilu, Shi Tain Tan Buri Ne Nangan Naga Amin Nui Wu, Pong Set Tha Re Maha Biwa Myaw Twe Kho Myaw Myin Tat Le Duu Duu Phit Par Re.
Mr. Lee Kuan Yew Ha Oza Shiye ASEAN Apwe Ji Ye Gao Zong Duu Phit Dilu, A Sha Tai Phun Myo Tu Tat Ye Twe U Saung Lan Pya Ga Duu Phit De Lu, Indonesian Indonesia Nangan Ye Du Tamara Joseph Kala Ga Pyaw Par Re.1965ခုနှစ်မှာမလေးရှားနိုင်ငံကခွဲထွက်ပြီးစင်ကာပူနိုင်ငံတစ်ကိုတည်ထောင်ခဲ့တဲ့အချိန်ကစလို့ခဏမြင်နေရတဲ့ခင်မီတိုးတက်တဲ့နိုင်ငံတစ်ခုဖြစ်အောင်မစ္စတာလီကွမ်ယူကဒီဇိုင်းမမစ조사လှုပ်ဆောင်ခဲ့တယ်လို့မလေးရှားသမ္မတနာဂျီဖရာဇတ်ကလည်းချီးကျူးပြောဆိုလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းမစ္စတာလီကွမ်ယူဟာအာရှတိုက်ရဲ့အကြီးမားဆုံးခေါင်းဆောင်တစ်ဦးဖြစ်ကြောင်းပြောကြားသလိုဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းသူဟာခေတ်သစ်ကမ္ဘာရဲ့အထူးချွန်ဆုံးခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်။မစ္စတာလီကွမ်ယူကခေါင်းဆောင်ကောင်းပြီးပြီးစ조사အားထုတ်တည်ထောင်ခဲ့တဲ့အတွက်စင်ကာပူနိုင်ငံကနေ့အချိန်မှာကမ္ဘာထိပ်တန်းနိုင်ငံအဆင့်ကိုရောက်လာပေမဲ့လည်းတချို့သူ့လိုရတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းရှိနေတာပါအထူးသဖြင့်တော့ဒီမိုကရေစီအရေးလွတ်လပ်စွာပြောဆိုခွင့်နဲ့အတိုက်ခံနိုင်ငံရေးအင်အားစုတွေကိုဖမ်းဆီးအပြစ်ပေးတဲ့ကိစ္စတွေဟာထင်ရှားတဲ့တာရကတွေဖြစ်ပါတယ်ဒါအပြင်နိုင်ငံသားတန်တမာအနေနဲ့တွေ့ဆုံတဲ့အခါပုံမှန်လင်းလင်းပြောဆိုတတ်တဲ့သူ့ရဲ့အလေးထားကြောင့်တန်တမာရေးရာကိစ္စတွေမှာလည်းမကြာခဏပြဿနာတက်လျရှိတယ်လို့ဆိုပါတယ်အမေရိကန်တန်တမာနေကိုပြောကြားတဲ့လေးဝက်ချက်တွေကိုဖောက်ချလိုက်တဲ့ WikiLeaks ရဲ့အဆိုအရ2008ခုနှစ်ကအမေရိကန်တန်တမာနေနဲ့တွေ့ဆုံစဉ်မြန်မာစစ်အစိုးရနဲ့ဆက်ဆံရတာဟာလူသေးတွေနဲ့ဆက်ဆံရတယ်လို့ပဲလို့ပြောခဲ့တဲ့အကြောင်းရေးသားထားတာကိုတနင်္လာနေ့ထုတ် The Washington Post သတင်းစာရဲ့နာရေးကြော်ညာကဏ္ဍမှာထည့်သွင်းရေးသားထားပါတယ်။1959ခုနှစ်ကနေ1990ခုနှစ်အထိ32နှစ်ကြာကမ္ဘာတက်တန်းအခြေဆုံးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Mr. Lee Kuan Yew ဟာသူဝန်ကြီးချုပ်အဖြစ်ယာရုကအနားယူပြီးတဲ့အချိန်ထိစင်ကာပူနိုင်ငံရေးမှာဩဇာရှိတဲ့ပုဂ္ဂိုလ်အဖြစ်ဆက်လက်တည်ရှိနေခဲ့တဲ့အကြောင်းတားဖြစ်သူလက်ရှိဝန်ကြီးချုပ်လီရှန်လုံးကပြောပါတယ
် In old age he continued to keep a watchful eye on Singapore. Singapore was his abiding passion.
ကျွန်တော်ရဲ့ကြီးရင်လာတဲ့အထိစင်ကာပူနိုင်ငံရဲ့အခြေအနေကိုသူအမြင်စောင့်ကြည့်နေခဲ့ပါတယ်စင်ကာပူနိုင်ငံအပေါ်သူ့ရဲ့ချစ်ခင်မြတ်နိုးမှုဟာပျောက်ကွယ်မသွားပါဘူးစင်ကာပူနိုင်ငံအတွက်သူ့ရဲ့ဘဝတစ်ခုလုံးကိုမြုပ်နှံထားခဲ့သူဖြစ်ပါတယ်သူ့ဘဝရဲ့နောက်ဆုံးရက်တွေမှာသူပြောသွားတာကိုပြန်ပြောပြပေးရစေဒီတိုင်းပြည်သားရဝပြောဖို့အတွက်ငါဘဝကိုပေးဆက်ခဲ့တယ်လေငါဘ
ပုနိုင်ငံမှာဝန်내ကြေကွဲခြင်းအထိတ်မှတင်းပတပတ်တတ်မှတ်ထားပြီးသူ့ရဲ့ရုပ်အလောင်းကိုမတ်လ29ရက်တနင်္ဂနွေနေ့မှာနိုင်ငံတော်ဇာပနနဲ့တင်းကြုံမှာဖြစ်ပါတယ်ခင်ဗျာ